ဩစတြေးလျနိုင်ငံမှာလက်ရှိအာဏာရ Conservative Party ဦးဆောင်တဲ့ညွန်မောင်အဖွဲ့ကတတိယမြောက်သက်တမ်းအဖြစ်စနေနေ့ရွေးကောက်ပွဲမှာအနိုင်ရလိုက်တာကြောင့်အားလုံးအံ့အားသင့်ခဲ့ကြပါတယ်။အများကထင်ကြီးပေးနေတဲ့အတိုက်ခံခေါင်းဆောင် Bill Shorten ဦးဆောင်တဲ့ Labour Party ကရှုံးနေကြတာပါ။ Conservative ခေါင်းဆောင်လက်ရှိဝန်ကြီးချုပ် Scott Morrison ကပြည်သူအကြိုက်စီးပွားရေးစီမံကိန်းတွေကိုချပြနိုင်ခဲ့ပြီးအတိုက်ခံတွေကိုအောင်မြင်ခဲ့တယ်လို့ဩစတြေးလျဘဏ္ဍာရေးဝန်ကြီးJosh Frydenberg က ABC ရုပ်သံအစီအစဉ် Insiders မှာပြောသွားပါတယ်။အနိုင်ရတဲ့လက်ရှိဝန်ကြီးချုပ် Scott Morrison ကတနင်္လာနေ့မှာအစိုးရအဖွဲ့ကိုစတင်ဖွဲ့စည်းသွားမယ်လို့ပြောပါတယ်။အတိုက်ခံခေါင်းဆောင် Bill Shorten ခေါင်းဆောင်မှုသက်တမ်း6နှစ်ပြည့်ပြီးရင် Labour Party ခေါင်းဆောင်နေရာကနေနှုတ်ထွက်မှာဖြစ်တဲ့အတွက် Labour Party လွှတ်တော်အမတ်ဒုတိယဝန်ကြီးချုပ်ဟောင်း Anthony Albanese ကပါတီကိုဆက်လက်ဦးဆောင်သွားမယ်လို့ကြေညာထားပါတယ်။